ဒီစီရအယုံနဲ့ကြုံရင်တွေ့ရအကုသိုလ်ကဖြစ်တော့မှာပဲတဲ့အကုသိုလ်ဖြစ်တယ်ဆိုတာအငြိပြေးတင်တာပေါ့ဒါကြောင့်မလို့စံနိုင်တယ်မရကြောင်းနေပါတဲ့လောဘဖြစ်စရာအာယုံလဲကြောင်းမှာဒေါသဖြစ်စရာအာယုံလဲကြောင်းမှာမာနဖြစ်စရာအာယုံလဲကြောင်းမှာမနာလိုတဲ့အိတ်တဖြစ်စရာအာယုံလဲမစင်စားမစင်ញင်မတွေ့တော့မကြည့်မမြင်မကြားသိပြီပါနဲ့ကြောင်းမှာနှမျောတန်တို့စရာအာယုံနဲ့လဲမတွေ့အောင်ကြောင်းပါတဲ့အဲ့ဒါလို့ကြောင်းနေလို့ရှိရင်စိတ်မှာအငြင်းအမဲကိလေသာအကုသိုလ်ကိလေသာမတင်ပါဘူးတဲ့ဒီအာယုံအကြောင်းပြုပြီးတော့တကယ်လို့စိတ်ထဲကမမြင်မကြားမတွေ့မနာမစားရတော့လဲမထိမတွေ့ရတော့လဲပဲစိတ်ထဲကကြံစီစဉ်းစားပြီးတော့ဒီအကုသိုလ်အာယုံနဲ့ပတ်သက်လို့ကြံစီစဉ်းစားပြီးတဲ့အတွက်စိတ်အငြင်းကြီးဖြစ်ကောင်းဖြစ်နိုင်တော်လဲပဲအဲ့ဒါလို့ဖြစ်တဲ့အမြင့်ကြီးဟာအာသေးတာပေါ့တိုက်ရိုက်မျက်စိနဲ့မြင်ရတဲ့အာယုံပေါ်မှာဖြစ်တဲ့စိတ်အမြင့်ကြီးလောက်အာမကောင်းနားနဲ့တိုက်ရိုက်ကြရတဲ့အပန်းအာယုံပေါ်မှာဖြစ်တဲ့စိတ်အမြင့်ကြီးလောက်အာမကောင်းဘူးနှာခေါင်းနဲ့တိုက်ရိုက်နာရမှွေးရတဲ့အာယုံပေါ်မှာဖြစ်တဲ့စိတ်အမြင့်ကြီးလောက်အာမကောင်းဒါကြောင့်မလို့မျက်စိနဲ့မမြင်နားနဲ့မကြားနှာခေါင်းနဲ့မနမ်းမမွေးဆရာနဲ့မထီမတို့ပဲနဲ့ကိုယ်နဲ့မထီမတွေ့ရပဲဖြောင်းဖြောင်းမတဲ့အကုသိုလ်နေပြတတ်နိုင်တယ်ဆိုလို့ရှိရင်စိတ်နဲ့လည်းမကြံမတွေးမိအောင်ဖြောင်းပေါ့လေအဲဒါလို့ဖြောင်းလို့ရှိရင်စိတ်ထဲမှာလူကိုပူလောင်စေတတ်နှိပ်စက်တတ်ဆင်းရဲစေတတ်တဲ့ညှဉ်းနှွမ်းစေတတ်တဲ့စိတ်အငြင်းအမဲလောဘဒေါသအစိုက်တဲ့တရားတွေအဝင်သက်တာတယ်ဒီလိုဆိုရင်ချမ်းသာတယ်ဘုန်းကြီးအခုတိရိလင်္ကာပေါ့လေရှိကတီးဖို့ဒီဖို့ကျုံးခေါ်တယ်တရကူလံဘုံမြို့မှာသွားပြီးနေတော့ကကူလံဘုံရဲ့အရှိတောင်ဘက်ကဒီဖို့ကျုံးအရှိတောင်ကမ်းကြီးကမြို့တစ်မြို့ကတကာတယောက်ကပြင်လို့မလို့သွားတယ်အဲ့ဒီတကာလည်းတကာတစ်မြို့ပဲသူတို့ဒီဖို့ဘုန်းကြီးတွေဆိုသူကမကြည်ညိုဘူးနိုင်ငံသားဘုန်းကြီးဆိုလို့ရှိရင်သူကကြီးညိုတယ်ဆိုတော့လေနိုင်ငံသားဘုန်းကြီးတိုင်းတော့ဟုတ်ချင်မှဟုတ်မှာပေါ့လေသူညိုနဲ့သုံးမိုင်လောက်ဝေးတဲ့ယာလဆိုတဲ့တော်တဲ့ဘေးမဲ့တော်ကစန်ချော်ရီအဲ့ဒီဘေးမဲ့တော်ထဲမှာအင်္ဂလိပ်ဘုန်းကြီးတစ်ပါးလူဘဝတုန်းကတော့သိပ္ပံပညာရှင်လို့ဆိုပါတယ်နောက်ယဟန်ပြုပြီးတော့ယဟန်ဝတ္တရားကျင့်ကြံပွားများအထောက်ရကနေနေအဲ့တော်ထဲမှာတော်ကြောင်းနေရာလဆိုတာတော်ကြီးတောင်ကြီးစိတ်ကြီးမြိုင်ကြီးတော့မဟုတ်ပါဘူးတပင်နှိမ့်နှိမ့်ကလေးတွေနဲ့တော်ဖြစ်နေတာပဲဘုန်းကြီးတို့စီတော့အဲ့ဒါမျိုးတော်ဖုံးစိုးခေါ်တယ်နဲ့တူရတယ်အဲတော်ကလည်းသိကြီးမထူတတ်လာဘူးတပင်ကလည်းနှိမ့်နှိမ့်ငငယ်လေးတွေအဲဘုန်းကြီးတော်တော့ကဆိုရင်ကားဘဝနေလှမ်းပြီးတော့အဝေးလှမ်းကြည့်လိုက်တာတော်ရရဆင်ကြီးနှစ်ကောင်အဝေးကြီးကသွားနေတာလှမ်းမြင်ရတယ်အဲ့ဒါထောက်ခြင်းအပြင်သူတို့အဲ့ဒီတော်ကသစ်ပင်ဘလောက်နှိမ့်နေသလားဒီရောပေါ့လေအဲ့ဒီဇာတင်လို့သွားတော့သူမျိုးကဟမ္မန်တော်တာတယ်ပင်လေကန်းကြီးမျိုးလေးပါစိတ်တိတ်စိတ်စိတ်ကာကာရရပါပဲနေချင်းစပွဲလေးပါပဲအဲ့ဒီရောက်တဲ့အခါကျတော့အဲ့ဒီမှာနည်းနည်းနည်းနည်းနည်းနည်းထူးထူးဆန်းဆန်းလေးတခုတွေ့ကြရတယ်နည်းနည်းထူးထူးဆန်းဆန်းပဲပြောရပါဒီတကားကယထာဘုဒ္ဓသူကနဲ့လာကြည့်ပြီးတော့ဘောဓုဒ္ဓပေါ့လေမှတ်ကြပေါ့မမှတ်ချင်ဘူးဆိုရင်လည်းမပြောတော့ဘူးမနဲ့လားဟမ်မှချင်းနေလားဒီလိုဆိုလို့ရှိရင်ပြောမှာပေါ့လေလူကားနဲ့ပြင်လာပြီးတော့သူ့အိမ်ဝင်နေဝင်ကားရကားဘောဆင်းတော့ကားဘောဆင်းတော့ဘုန်းကြီးဆင်းတော့သူ့အိမ်ပြီးသွားတော့သူ့အိမ်ဘေးကအိမ်ကကလမာလေးတယောက်ဆက်ချောင်းနဲ့ဆက်ကွန်းနဲ့နေလောက်ရှိမှာပေါ့ပြုံးပြုံးပြုံးပြုံးနဲ့လှမ်းကြည့်နေနော်ဘုန်းကြီးလည်းအဲ့ဒီတကပြင်းလို့အိမ်ထဲရောက်သွားထိုင်တဲ့စကားပါပြောတော့ဟောအဲ့ဒီကလမလေးရောက်ချလာရောက်ချပြီးလာပြီးဝတ်ဖြည့်ဝတ်ဖြည့်ပြီးစကားတွေပဲပြောတော့နော်အဲ့ဒီအိမ်ကဆုံးကတ်တော့လည်းသူဆုံးမကူးပြင်းပြီးတော့ကတ် သံဃာပြီးတဲ့အခါကျတော့သူပြန်သွားတယ်တကားလျှောက်တယ်ဆရာတော်ဘုရားတဲ့အဲ့ဒီကလေးမဟာခရိယာမပါဘုရားတဲ့တတိတော်တို့နဲ့ခင်တော့ခင်မင်းပါတယ်ဒါမှမဟုတ်သူ့အိမ်ကိုယ်အိမ်တိတ်ပြီးအကူကတော့တိတ်မရှိပါဘူးတဲ့ခရိယာမလေးပါတဲ့အဲ့ဒါထူးထူးခြားခြားဘယ်နဲ့ကြောင့်သူ့ဟာသူလာပြီးတော့ဥချပြီးဆုံးဖို့ပြုစုနေတယ်ဆိုတာတတိတော်ပြင်မစင်းစားတတ်အောင်ပဲတဲ့ဟုတ်တယ်သူဟာအခရိယာမပဲတခါမှလည်းသူတို့ဘုန်းကြီးလည်းဥမချဘူးဘူးဘုန်းကြီးလည်းမတွေ့ဘူးမကြုံဘူးဆိုတော့မှရဲ့အဲ့ဒါလာပြီးကြာကြာနာဥချပြီးရင်းနှီးနှီးစကားပြောပြီးဆုံးကတော့လည်းဆုံးဝိုင်းပြင်းပြက်ပြီးတခါတရားဟောတဲ့အခါကျလည်းတရားလည်းသူဝင်လာတာလေအဲ့ပြီးမှပြန်သွားတယ်ဒါတို့ဗုဒ္ဓဘာသာအမျိုးသမီးကအဲ့ဒါလိုလာလောက်တယ်ဆိုလို့ရှိရင်တော့တိတ်မထူးဆန်းလာဘူးပေါ့လေအခုကအဲခရိယာအမျိုးသမီးကဘာမှလည်းအကျိုးအကြောင်းလည်းသိလည်းမသိပဲနဲ့အဲလာပြီးတော့အဲ့ဒါလိုလောက်တာဆိုတော့ထူးဆန်းတယ်ဘုန်းကြီးကမြတ်စွာဘုရားဟောထားတဲ့တရားတစ်ပုဒ်ရှိတယ်ပုပ္ပေဝသန္နိဝါဒေနပစ္စုပ္ပန္နဟိတေနဝါဧဝံတံဇာယတိပေမံဥပ္ပလံဝယထောတကိတဲ့ပုပ္ပေရှေးရှေးဘဝများကသန္နိဝါဒေနအတူတကွနေထိုင်တဲ့ပူဇင်ကြောင့်တော်၎င်းနဲ့ပစ္စုပ္ပန္နဟိတေနဝါယခုမြတ်ပေါ့ဘဝမှာတူဦးအကျိုးကိုတူဦးဆောင်ခြင်းဖြင့်၎င်းဧဝံဤနည်းနှမျိုးဖြင့်ပုပ္ပေဝသန္နိဝါဒေနပစ္စုပ္ပန္နဟိတေနဝါဧဝံတံဇာယတိပေမံဥပ္ပလံဝယထောတကိဧဝံဤနည်းနှမျိုးဖြင့်ပေမံချစ်ခင်ခြင်းသည်ဇာယတိဖြစ်ပေါ်၏ကိမိဝအဘယ်ကဲ့သို့နည်းဟုမူကားဥဒကေရေ၌ဥပ္ပလံကြာသည်ဇာယတေဤဝဖြစ်ထွန်းပေါ်ပေါက်တကယ်တို့သည်တဲ့တဝနဲ့တဝမေတ္တာထားကြခင်မင်ကြရတဲ့ဆိုတာတဲ့ရှေးရှေးကအတူတကွနေခဲ့ဘူးလို့ယင်လည်းပဲဒီဘဝမှာခင်မင်ကြမေတ္တာထားကြတယ်တဲ့ဒီအကြောင်းအကြောင်းကြောင့်လည်းဖြစ်တဲ့တဲ့တခါရှိကအတူနေကြဘူးသားမဟုတ်တော့လည်းပဲဒီမျက်မှောက်ဘဝမှာတူအကျိုးကိုတူဆောင်လို့အချင်းချင်းယေຊုအတုံးအပြန်အကျိုးအတုံးအပြန်ရှိခြင်းကြောင့်လည်းပဲတူတူချစ်ခင်ကြတယ်မေတ္တာသက်ဝင်ကြတယ်အဲ့ဒီနှစ်ကြောင်းတစ်ကြောင်းကြောင်းကြောင်းဖြစ်တယ်တဲ့မြတ်စွာဘုရားမိန့်ထားတယ်မိန့်ထားတော့အဲ့ဒီကဂလိမာလေးလည်းဒီလိုပဲနဲ့တွေ့ရတယ်တခါမှလည်းမတွေ့ဘူးမမြင်ဘူးမသိဘူးမကြားဘူးပဲနဲ့အဲ့ဒါမြင်နာနဲ့လာပြီးတော့ပါတာကြားကိုပဲဝှက်ချပြီးတော့ဝတ်ပြုစုတယ်ဆိုတော့ရှင်ကပစ္စုပ္ပန္နဟိတခေါ်တဲ့မျက်မှောက်ဘဝမှာအချင်းချင်းအပြန်လာအကျိုးကျေးဇူးပြုမှုဆိုတာဟာတော့ပဲရှိမလဲသိတောင်မသိမြင်တောင်မမြင်ဘူးလားအဲ့ဒါရှင်ကပုပ္ပေဝသန္နိဝါဒရှင်ရှင်ကဒီလိုကနေခဲ့ဘူးလို့ဖြစ်မှာပဲလို့စိတ်ထဲဆင်ញင်မိရအခုခေါင်းကြီးတို့သောတော့ရိုက်နေတယ်အနောက်တိုင်းမှာဘဝပြသနာဆိုတာသောတော့ရိုက်နေအဲ့ဒီထဲမှာအမေရိကန်တကတယောက်ကသူကရှင်းဘဝကအလေးအကျင့်ပြုခဲ့လို့နဲ့တူပါတယ်သမထဘာဝနာဝိပဿနာဘာဝနာတခုခုအထူးသဖြင့်သမထဘာဝနာအလေးအကျင့်ပြုခဲ့လို့နဲ့တူပါတယ်ဒီ20နှစ်အရွယ်မှာ22တနှစ်မတိုင်ခင်ကတော့ဘာမှမဖြစ်ဘူး22နှစ်အရွယ်မှာသူသင်ကြားတယ်အလိုလိုဖြစ်ပြီးတော့သူဘာလုပ်တယ်လဲလို့ဆိုတော့ဟိုသူ့စီကိုယောဂဝေဒနာကုဖို့ရလာတဲ့ပုံကိုယ်တွေရဲ့အတိတ်ဘဝအကြောင်းတွေသူသွားသိပြီးတော့အဲ့ဒါတွေသူကပြန်ပြီးပြောပြတယ်ဒီယောဂဝေဒနာဟာဘာအကြောင်းအတိတ်ဘဝတုန်းကဘာလုပ်ခဲ့လို့အခုဒီယောဂဝေဒနာဖြစ်တာပဲ။ yani ဒီယောဂဝေဒနာကြောက်ချင်တယ်ဆိုလို့ရှိရင်ဘယ်လိုလုပ်ဘယ်လိုလုပ်လို့ဆိုပြီးတော့သူကကုထုံးလိုက်ညွှန်ကြားတယ်။သူညွှန်ကြားတဲ့ကုထုံးတွေထဲမှာစိတ်ဓာတ်ပြုပြင်ရေးအမြဲတမ်းပါတယ်။စိတ်ဓာတ်ပြုပြင်ရေးအမြဲတမ်းပါတယ်။အဲ့ဒါကိုစိတ်ပညာပါရဂူဒေါက်တာဘွဲ့ရတဲ့အမေရိကန်ဆိုင်ဆရာမတယောက်ကသူရဲ့မှတ်တမ်းတွေကြည့်ဝေဖန်ပြီးတော့စောင့်တော့ရေးတာလူရင်းကတော့တမလွန်ဘဝဆိုတာရှိတယ် ကံကံရဲ့အကျိုးတရားဆိုတာရှိတယ်လို့ပြလို့ရင်းပါပဲအဲ့ဒါသူနိတုဟန်နဲ့အဲ့ဒါပြထားတာအဲ့ဒါပြလို့ရင်းပါပဲဒါကိုအကြောင်းအကျိုးစီလျော်ညီညွတ်အောင်စာရေးဆရာကစိတ်ပညာနည်းဒသနာအခုခေတ်တော့ဒသနာပေါ့လေ philosophy နည်းတွေနဲ့ဝေဖန်စီးစစ်ပြီးတော့တင်ပြထားတာအဲအဲ့ဒီစာကိုဘုန်းကြီးတို့ဘာသာပြန်ပြီးတော့အခုကြည့်ရင်လည်းစာဖောင်ချော၉ဖောင်အထိအဲ၈ဖောင်အထိရတယ်။နောက်ဟိုတန်းလောက်ဆိုရင်တော့၁၀ရက်လောက်ဆိုရင်တော့ရိုက်လို့ပြီးမယ်နဲ့တွေ့ရတယ်။အဲ့ဒီထက်မှအဲ့ဒီအမေရိကန်တကားဟောတဲ့ထက်မှဘာပါလဲလို့ဆိုတော့အခုဘဝသူစီမှာလာပြီးတော့ယောဂဝေဒနာကုကြတကြဆုံစည်းကြတဲ့လူတွေဟာတဲ့အတိတ်ဘဝတစ်ချိန်ချိန်လုံးကတဲ့အချင်းချင်းတန်ရုံးစဉ်မျိုးတွေနဲ့ခြေပတ်နှောင်ဖွဲ့ခဲ့ကြတယ်တဲ့ဒါကြောင့်မလို့ဒီဘဝမှာသူစီမှာလာပြီးတော့ဆုံရရတယ်လို့ဒီလူကသူခေါ်တဲ့စာထဲမှာပါအဲ့တော့ခြေဘဝကအချင်းချင်းတန်ရုံးစဉ်မျိုးတွေနဲ့ခြေခဲနှောင်ခဲ့ကြတယ်ဆိုတာကိုလည်းပဲသူထဲမှာတနည်းအားမှာဟောပြထားတာပါတယ်ဘယ်လိုတန်ရုံးစဉ်နဲ့ဘယ်လိုအတူနေပဲခြေနှောင်ခဲ့ကြတယ်ဒါကြောင့်မလို့ဒီဘဝပါဖြစ်တယ်ဆိုတာ။ဒါတော့ဘုန်းကြီးကဒီတရားအခုဒီတရားစတင်ကတော့ဒီဟာအခုဒီဟိုကအကြောင်းရောဒီစာအုပ်အကြောင်းရောပြောဖို့စိတ်ကူးမရှိပါဘူး။အခုတော့စိတ်ထဲကစက်သွားတယ်။အကြောင်းချင်းကဆက်စပ်မိသွားတယ်။အဲ့ဒီမြတ်စွာဘုရားဟောတဲ့တရားတတိယပြီးတော့ဒီစာအုပ်ကလည်းစာဖောင်ကျော်ကဒီနေ့ဒီနေ့ရတဲ့သာဖောင်ကျော်ကိုခွန်ကြီးကပြန်စစ်တဲ့အခါကျတော့အဲ့ဒါသွားပြီးတွေ့တယ်ပြီးတော့အခုအချက်ချင်းပဲစိတ်ထဲမှာဩဒီမြတ်စွာဘုရားတရားကအဲ့ဒီလူရဲ့စကားနဲ့တူနေဖို့ပဲလို့ချက်ချင်းစိတ်ထဲမှာတတိယလို့ခွန်ကြီးကပြောတာဒါကြောင့်အဲ့ဒါတော့နည်းနည်းဖတ်ပြရအောင်မထောင်းရင်အဲ့ဒါကိုဖတ်ပြရအောင်မလားမပြပါနဲ့တော့ဟမ်မပြပါနဲ့တော့ဟောအဲ့ဒါတော့တွေ့ပြီးတော့သူကလည်းဘုရားတရားနဲ့တော့ကြိုက်နေပါလားလို့အခုချက်ချင်းပြောရင်ကစိတ်ထဲမှာစဉ်းစားမိတာပါမယ်လေစိတ်ကလည်းမြန်လိုက်တာနော်ဒီမှာလည်းပြောနေကိုယ်လည်းစိတ်ကရောက်သွားတယ်ဒါကြောင့်မြတ်စွာဘုရားကစိတ်များမြန်လိုက်တာတဲ့စိတ်မြန်တာကတော့ဘာနဲ့တူတယ်လို့ဥပမာတောင်ပေးစရာမရှိဘူးတဲ့တရားပြောရင်လည်းအဲ့ဟာတော့ပြီးသတိရတယ်ကံတာပြည့်လို့ရှိရင်နားမထောင်ရင်လည်းထောင်နားထောင်ရင်လည်းထောင်เนาะဆက်ဖတ်ပြရအောင်မြားစွာသောလူတို့ဤဟောသရာများ၌တူညီသောသမိုင်းနောက်ခံများရှိကြ၏စဉ်းစစ်ဆိုသောလူတို့ဤအတိတ်ဘဝလမ်းကြောင်းအကြံပြင်းသည်တခုတည်းသောအစီအစဉ်အတွင်း၌ကြာရောက်ဟန်လက္ခဏာရှိ၏ဒါကစာရေးဆရာကသူကဝေဖန်တာညာကဘာလို့ထူးနေတယ်လဲလို့ဆိုတော့ဘုရခရိယာအယူဆမှာတမလွန်ဘဝဆိုတာမရှိဘူးရှင်းဘဝနောက်ဘဝဆိုတာမရှိဘူးခရိယာအယူဆတာတဘဝတည်းပဲဒီတဘဝပြည့်လို့သေးပြီဆိုလို့ရှိရင်အဲ့ဒီသေးတဲ့လူထဲကသိုးခေါ်တဲ့ဝိညာဉ်လေးကထွက်သွားပြီးတော့တနေရာနားခိုစခန်းတစ်ခုမှာသွားပြီးတော့သူကဝိညာဉ်ဖြစ်နေပဲနေရတယ်သူကဘာစောင့်နေရကြလဲဆိုတော့သာဝရဘုရားသခင်ကနောက်ဆုံးတရားဆုံးပြတ်မဲ့အချိန်ကိုသူကစောင့်နေရတယ်။ဘယ်အချိန်တော့မသိဘူး။နောက်ကဘာပေါင်းဘယ်နဂရီဘယ်နဂရာကြာမှတရားဆုံးပြတ်မယ်တော့မသိဘူး။အဲဒီအချိန်ကိုဒီဝိညာဉ်လေးကဝိညာဉ်ဘဝနဲ့ပဲစောင့်နေရတယ်။တခြားဘဝမရှိဘူး။နောက်ဆုံးဘုရားသခင်ကတရားဆုံးပြတ်တဲ့နေ့ကျမှကဲမောင်ဝိညာဉ်လာခဲ့။ကိုင်မင်းကိုဆုံးပြတ်မယ်။မင်းကလူဘဝတုန်းကကောင်းမှုကောင်းတာတွေအပြုများတယ်။ကဲမင်းက heaven ကိုသွားကောင်းငင်ပုံနှံသွားဆိုပြီးဆုံးပြတ်ပေးတယ်။မင်းကတော့လူဘဝတုန်းကမကောင်းမှုအကုသိုလ်တွေအပြုများခဲ့တယ်။ဒါကြောင့်မလို့မင်းကတော့ထာဝရငရဲ့သွားဆိုပြီးတော့ဘုရားရှင်ကတရားဆုံးပြပေးမှာကိုအဲ့ဒါစောင့်နေရတာ။နောက်ဘဝဆိုတာသူတို့ကမရှိဘူး။တမလွန်ဆိုတာမရှိဘူး။အဲ့တမလွန်ဘဝမရှိဘူးလို့ခံယူထားတဲ့လူတွေကြားထဲမှာဒီကတမလွန်ဘဝကသွားပြီးထင်းထင်းရှားရှားကြီးရောက်နေလို့သူကထူးနေတယ်ညာစွာသောလူတို့ဤဟောသရာများ၌တူညီသောသမိုင်းနောက်ခံများရှိကြ၏။စဉ်သစ်ဆိုသောလူတို့ဤအတိတ်ဘဝလမ်းကြောင်းအကြံပြင်းသည် တခုဒီတော့အစီအစဉ်တွင်၌ကြာရောက်ဟန်လက္ခဏာရှိအစဉ်တခုမှာအတ္တလန်ဒိတ်ရှေဟောင်းဤကျရောမဘာသာရေးစစ်ပွဲဖြစ်နှင့်ကိုလိုနီခေဥပိုင်းတို့ဖြစ်၍အခြားအစဉ်တခုမှာအတ္တလန်ဒိတ်ရှေဟောင်းဤကျပြင်သစ်တွင်140မြောက်လူဤဘရင်150မြောက်လူဤဘရင်760မြောက်လူဝိဘယင်များခင့်နှင့်အမေရိကန်ပြည်တွင်းစစ်ဖြစ်လို့ဖြစ်ကြ၏ဒါတော့ဒီလောက်ကကြားဖြတ်ဖတ်ကြတာဒါနားလည်မှာမဟုတ်ဘူးလည်းဘယ်မှာကိစ္စမရှိဘူးတရုတ်အိန္ဒိယကမ္ဘောဒီးယားပီရူနော်ဆလန်အာဖရိကအမေရိကအလယ်ပိုင်းဆစ်စလီစပိန်ဂျပန်နှင့်အခြားနိုင်ငံများသည်လည်းအထက်ပါအစဉ်တွင်ရံဖန်ရံခါပါဝင်လာတတ်၏များစွာသောဟောတရားတို့သည်တခုတည်းသောသမိုင်းလမ်းကြောင်းအတိုင်းလိုက်တတ်ကြလေသည်တဖန်ယနေ့ခေတ်ကဘာပေါ်တွင်ရှိနေသောတတ္တဝါများအ ਨੇ အများစုသည်လွန်ခဲ့သောသမိုင်းခေတ်ကလည်းကဘာပေါ်တွင်အတူတကွတည်ရှိနေခဲ့ကြသည်ဟုမစ္စတာကေစီကယူဆ၏မစ္စတာကေစီဆိုတာသူကအဲ့ဒီခုနအလိုလိုအကြမ်းမြင်ရတဲ့တကားမိသားစုတန်ရောစဉ်တငယ်ချင်းမိတ်ဆွေတန်ရောစဉ်အချင်းချင်းအပြန်အလှန်အကျိုးပြုသောတန်ရောစဉ်မျိုးများဖြင့်ယခုခေတ်တွင်ခြိနှောင်ထားကြသူတို့သည်ယခင်သမိုင်းခေတ်များတွင်လည်းအလားတူတန်ရောစဉ်မျိုးများဖြင့်နှောင်ဖွဲ့ရစ်ပတ်ခဲ့ကြပေလိမ့်မည်ကေစီထာအမေလာသောသူတို့အ ਨੇ အများစုမှာဤနည်းမျိုးဖြင့်အချင်းချင်းဆက်ဆက်မှုရှိနေကြသည်သာဖြစ်၏တဲ့ဟောမနေ့ကအခုနဘုရားဟောနေဟောဒူးမနေဘူးလားဒူးနေတယ်နော်အဲ့ဒါသွားပြီတရိယလို့အဲ့ဒါခုနပုပ်ဒေဝသန္နိဝါဒေနပစ္စုပ္ပန္နဟိဒေနဝါဆိုတဲ့ဘုရားစကားနဲ့သွားပြီဒူးနေတယ်အဲ့ဒါလေးပြန်ပြီးဖတ်ပြမယ်တဖာယနေ့ခေတ်ကဘာပေါ်တွင်ရှိနေသောတတ္တဝါများအ ਨੇ အများစုသည်လွန်ခဲ့သောသမိုင်းခေတ်ကလည်းကဘာပေါ်တွင်အတူတကွတည်ရှိနေခဲ့ကြသည်ဟုမစ္စတာကေစီကယူဆ၏မိသားစုတန်ရောစဉ်တငယ်ချင်းမိတ်ဆွေတန်ရောစဉ်အချင်းချင်းအပြန်အလှန်အကျိုးပြုသောတန်ရောစဉ်မျိုးများဖြင့်ယခုခေတ်တွင်ခြိနှောင်ထားကြသူတို့သည်တရားအချင်းချင်းအပြန်အလှန်အကျိုးပြုသောတန်ရောစဉ်ဆိုတာပစ္စုပ္ပန္နခိတိနဝါဆိုတဲ့စကားနဲ့တထက်တဲပဲယခုခေတ်တွင်ခြိနှောင်ထားကြသူတို့သည်ယခင်သမိုင်းခေတ်များတွင်လည်းအလားတူတန်ရောစဉ်မျိုးများဖြင့်နှောင်ဖွဲ့ရစ်ပတ်ခဲ့ကြပြီလိမ့်မည်မစ္စတာကေစီထံအမေလာသူတို့အ ਨੇ အများစုမှာဤနည်းမျိုးဖြင့်အချင်းချင်းဆက်ဆက်မှုရှိနေကြသည်သာဖြစ်၏တဲ့။ဒါဘုန်းကြီးတရားကခိုးပြောဒီရောက်ဒီပြောဟိုရောက်အဲ့ဒါသူအကြာအမြင်နဲ့တွေ့တဲ့အသည့်အမြင်ကမြတ်စွာဘုရားရဲ့တရားနဲ့တွားပြီးတူးနေတာဘုန်းကြီးကချက်ချင်းတရိယလို့သူဟာတွေသက်တေကအခိုင်အလုံတွေနဲ့မှတ်တမ်းအပြည့်စုံတဲ့အခိုင်အမာတွေကိုသူတို့ဝေဖန်စစ်စစ်ပြီးတော့ရေးထားတာအဲဒါကြောင့်ဘုန်းကြီးကအမြဘဟုတ္တဖြစ်ဖို့ရာအတွက်ဒီစာဥပဒပြန်လိုက်တယ်ဒါကအဲ့ဒီခုနပြောတဲ့ဒီဟောမိန်းကလေးလဲအဲ့ဒါလိုပဲမြတ်စွာဘုရားမိတ်နဲ့ရှေးဘဝတွေကအတူတကွနေခဲ့ကြမှုဆိုတဲ့တန်ရောစဉ်ကျိုးနဲ့ရှင်အောင်ရစ်ပတ်ခဲ့ကြလို့မလို့ဒီဘဝမှာဒီလိုတွေ့ရကြုံရတယ်လို့ယူဆနိုင်တာမဟုတ်ဘူးနောက်တစ်ခုအတွေ့အကြုံတစ်ခုပြောအောင်မသိဟိုမှာပဲညနေပိုင်းဘုန်းကြီးကိုလံဘူမှာဘုန်းကြီးကျောင်းကမြို့လယ်မှာဆွေးကြပါစို့ဝိသုဒ္ဓရံတိုက်လို့ပဲခေါ်ပါတယ်မန္တလေးမဟာဝိသုဒ္ဓရံတိုက်ရဲ့တိုက်ခွဲပေါ့လေဒါပေမဲ့ညနေတိုင်းညနေတိုင်းပင်လယ်ကမ်းခြေသွားပြီးတော့ဘုန်းကြီးတို့အညောင်းကြီးလမ်းလျှောက်နေချင်းခံတယ်အဲ့ဒီမှာအမှန်ကောက်တယ်ပင်လယ်ကမ်းခြေရတယ်တန့်တယ်ဒါနဲ့ဒီနေ့အဖော်ဘုန်းကြီး၃ပါးအဲ့ဒါလိုပင်လယ်ကမ်းခြေသွားကြတော့ပင်လယ်ကမ်းခြေအတိုင်းလမ်းလျှောက်ကြလျှောက်တာတော့လူချင်းတဲ့နေရာလျှောက်တာပါပဲအများလျှောက်တဲ့နေရာမလျှောက်ပါဘူးမိတ်ဆွေဘုန်းကြီးနှစ်ပါးကသူကရှေ့ကသွားနေတယ်။ဘုန်းကြီးကနောက်ကဖြည်းဖြည်းလျှောက်တယ်။ဘာကြောင့်လဲတော့မသိပါဘူး။စာစဉ်းစားလျှောက်နေတာလားမသိဘူး။ အဲ့ဒါမှတနေရာကြတော့အဲ့ဒါလိုပဲမိန်းကလေးတယောက်သူလည်းပဲ18နှစ်18လောက်ရှိမှပါပဲခဝဲဝဲကပဲပြုံးပြုံးပြုံးပြုံးနဲ့လာပြီးရှေ့ရောက်တဲ့အခါကျဖြတ်ခနဲ့ထိုင်ပြီးဥချတယ်ဥချပြီးတော့ပြုံးပြုံးပြုံးပြုံးနဲ့ဟာမတို့ကောဟိတဲ့ရမ်းတော့ရတယ်အဲ့ဒါနားလဲလားအင်္ဂလိပ်စကားလေဟာမတို့ကောဟိတဲ့ရမ်းတော့ရစားဒီအင်္ဂလိပ်စကားနားလဲလားဘုန်းကြီးဘယ်ကြွမလို့ပါလဲဖေယားတဲ့အင်္ဂလိပ်စကားမဟုတ်ဘူးသီဖို့စကားဘုန်းကြီးဘယ်ကြွမလို့ပါလဲဖေယားတဲ့အဲ့လိုဆိုပြီးသူအမလေးရှေးကတီးဘူးကြွမှုခင်မြင်ဘူးလို့ပဲကြီးညိုဘူးတို့လို့ပဲရှောင်းနေအဲသူစကားပြောနေလို့ခဏရပ်ပြီးစကားပြောရသေးတယ်ဘုန်းကြီးကလည်းဘယ်သွားမလို့ပဲလာမလို့ပြောတော့ပေါ့လေသူကအဲဘယ်နေပါတော့ဘယ်နိုင်ငံကပါတော့ဘာတော့နဲ့ရှောင်းမေးတယ်ဘုန်းကြီးလည်းရှောင်းပြောတော့ကိုလိုက်ပြီးတဲ့အခါကျတော့ရှေ့ဆက်သွားတယ်ရှေ့ကဘုန်းကြီးနှစ်ပါးကနောက်ပြန်ကြည့်တော့ဘုန်းကြီးအဲ့ဒီမှာရပ်ပြီးစကားပြောနေတာတွေ့တော့သူတို့လည်းရပ်ဆောင်နေအဲဟိုသူတို့မိတဲ့အခါကျတော့ဘေကတကရင်တကမရင်နေမြတ်တို့ရင်နေပြန်တော့နဲ့သူတို့ကအဲ့တော့ဘုန်းကြီးကလည်းဖြတ်ခနဲ့ပြောလိုက်တယ်ဟိုရှေးဘောကတုန်းကတကရင်တကမရင်အခုလာတို့ရင်နေတာလေလို့ဘုန်းကြီးပြောလိုက်တယ်ဘယ်တော့ခါမှသူ့တွေ့လဲမတွေ့တည်လဲမတည်ဘူးအဲ့ဒီကသူလည်းပဲလေညင်းခံလမ်းလျှောက်လာတာဘုန်းကြီးတို့လည်းလမ်းလျှောက်လေညင်းခံလာတာပဲဒါလည်းပဲအခုဘုန်းကြီးပြောတဲ့အတိုင်းပေါ့ရှေးဘောကတုန်းကတွေ့ခဲ့ဘူးတကရင်တကမရင်မယ်အဲ့လိုပဲဖြစ်မယ်ဘုန်းကြီးတို့ပရိသတ်တရားကိုတော့မျက်ခြေမပြတ်ပါနဲ့နော်ဘုန်းကြီးကဘေးဖောက်ပြောပေးမယ်လို့ဘဟုတုဒ္ဒလည်းဟုတ်မတ်စရာလည်းဟုတ်မြတ်စွာဘုရားတရားတော်နဲ့လည်းကိုက်ညီတာလေးတွေမဟုတ်ကိုပရိသတ်ကိုမဟုတ်ပြောရတယ်သူများပရိသတ်တို့မပြောပါဘူးဟုတ်ကဲ့လားဘာလို့ကိုပရိသတ်တို့ကိုပြောရလဲဘဟုတုဒ္ဒဖြစ်အောင်တရားသဘောနားလည်စင်တာနားလည်အောင်သူများပရိသတ်ပြောလို့ရှိရင်တော့ပြောမမမလေးဘုန်းကြီးကလည်းဘယ်ဘာတွေလျှောက်ပြောနေတုန်းနဲ့ဖြစ်မှာပေါ့မဟုတ်ဘူးလားဒါအဲ့ဒီဟမန္တောဒဆိုတဲ့မျိုးလေးညနေပိုင်းကျတော့ဘုန်းကြီးတို့အခုနအင်္ဂလိပ်ဘုန်းကြီးရှိတဲ့တောထဲကိုသွားတယ်တကားကအဲ့ဒီဘုန်းကြီးနဲ့တွေ့ရအောင်ပါဗျာတဲ့သူလည်းတွေ့ကြပါတယ်တနေ့တော့သွားကြအင်္ဂလိပ်ဘုန်းကြီးကညာနာဝိမလခေါ်ကြတော့တွေ့တယ်ပြီးတော့ဒီတိုင်လေးတိုင်သာလောက်ရှိတဲ့ကျောင်းလေးပါပဲအဲ့ဒီကျောင်းလေးမှာသူသတင်းသုံးတယ်တောရဲ့အလဲမှာပါပဲတဲ့အခါကျတော့အလဘတံလဘစကားပြောပြီးတော့ဘုန်းကြီးကမေးတယ်အရှင်ဖေယားအခုဘယ်တရားများနှလုံးသွင်းနေပါသလဲလို့မေးတော့သူကဖြေတယ်အခုဘယ်တရားကိုမှစိတ်ဝင်တစားစူးစူးဆိုက်ဆိုက်နှလုံးမသွင်းနိုင်ပါဘူးတဲ့ကျမ်းမာရေးပြက်တာနဲ့ကျမ်းမာရေးကိုပဲဘယူဆိုင်ဆောင်ရှောက်နေရပါလေတဲ့ရှေးကတော့အာနာပါနကမ္မထမ်းမယ်စီးပြန်ပါတယ်တဲ့ကျမ်းမာစဉ်ကတော့အခုတော့မကျမ်းမာလို့မဟုတ်ဘယ်တရားမှကောင်းကောင်းနှလုံးမသွင်းနိုင်ပါဘူးတဲ့ကျမ်းမာရေးကိုပဲအာယုံဆိုင်ကုသနေရပါတယ်တဲ့ဒါနဲ့ဘုန်းကြီးကဒီလိုဆိုရင်ရှင်ဖျားတော်တဲ့နေတာတဲ့တော့မြို့မှာတက်ပြီးနေတာကစေဝဒတ်စာဖျားဝင်နဲ့ပိုးပြီးတော့နိနိကကလွယ်လွယ်ကူကူဖြစ်တော့ကျမ်းမာရေးအတွက်ပိုးပြီးကောင်းပါပေါ့ယောဂဝေဒနာပိုးပြောက်လွယ်မှာပေါ့ဟမန္တောဒဆိုတာမျိုးကလည်းဟိုဘက်သုံးပိုင်းလောက်ဝေးတယ်ဆိုတော့အဲ့ဒီမျိုးလေးသွားပြီးသတင်းသုံးနေကောင်းသားပဲဖျားလို့ရှောက်တော့သူကမပြောလဲလို့ဆိုတော့အဲ့ဒီစကားဘုန်းကြီးကမှတ်ထားတယ်နောက်လည်းမေ့မှာမဟုတ်ဘူးပြောနေပြောလဲလို့ဆိုတော့အဲ့ဒါလည်းသိပါတယ်တဲ့မြို့ပေါ်တက်ပြီးတော့ခုမဲ့ဆိုလို့ရှိရင်ဆရာဝန်ထေဆေဝတ္တဆိုတာလွယ်လွယ်ကူကူရလို့ယောဂမြန်မြန်ပြောက်ကင်းနိုင်မယ်ဆိုတော့သိပါတယ်တဲ့သို့ပေတယ်တဲ့တရားမတိုးတက်ပေတဲ့လည်းပဲတရားမဆုတ်ယုတ်ခြင်းနဲ့အတွေ့ဒါကြောင့်မြို့ပေါ်တက်မကူတာပါတဲ့မြို့ပေါ်တက်နေလို့ရှိရင်အာယုံ၅ပါးကအင်မတန်ပေါ်များပါတယ်တဲ့အဲ့ဒီအာယုံ၅ပါးကိုတွေ့ကြုံရပြီဆိုလို့ရှိရင်စိတ်မှပြင်းပြထန်ထန်မဟုတ်တော့မှအနည်းဆုံးကိလေသာနည်းနည်းပါးပါးတော့ဖြစ်လို့စိတ်အငြိအကြေးဖြစ်တော့